မနေ့ညကသမရဦးသိန်းစိန်ပြောသွားတဲ့အရေးပေါ်မိကွန်းထဲမှာတော့လက်ရှိမန္တလေးမြို့ကအခြေအနေတွေကိုထိန်းချုပ်နိုင်အောင်ဆောင်ရွက်နေကြောင်းနဲ့အကြမ်းဖက်မှုတွေထဲမှာပါဝင်သူတွေကိုစုံစမ်းဖော်ထုတ်ပြီးပြင်းပြင်းထန်ထန်အရေးယူသွားမယ်လို့ပြောသွားပါတယ်။ဒီပြောဆိုချက်အပေါ်မှာကြိုဆိုကြပေမဲ့တကယ်ပဲတိတိယောက်ယောက်အရေးယူနိုင်ပါမလားဆိုတာကိုတော့နိုင်ငံတကာလူ့အခွင့်အရေးဖွဲ့တွေနဲ့မြမအရေးစောင့်ကြည့်နေသူတွေကတန်တရားရှိနေကြပါတယ်။သမရဦးသိန်းစိန်ဟာသူ့ရဲ့မိကွန်းထဲမှာမန္တလေးမြို့ကအကြမ်းဖက်ကျူးလွန်သူတွေကိုတီစဲဥပဒေနဲ့အရေးယူသွားမယ်လို့ပြင်းပြင်းထန်ထန်အခုလိုတတိပေးပြောသွားတာပ
ါလက်ရှိမှာမန္တလေးမြို့တည်ငြိမ်အေးချမ်းရေးအတွက်လုံလောက်တဲ့အဖွဲ့အစည်းများဖြည့်ဆည်းထားပြီးဖြစ်ပါတယ်လုံခြုံရေးအဖွဲ့အစည်းများရဲ့အကူအညီကိုရယူပြီးလိုအပ်တဲ့စီမံခန့်ခွဲမှုများကိုစနစ်တကျလှုပ်ဆောင်ရရှိပါတယ်အကြမ်းဖက်မှုအတွင်းမှာပါဝင်ခဲ့ကြသူများနဲ့ပရိပက္ခဖြစ်ပေါ်စေဖို့ရွေကျက်ရှိရှိဖန်တီးခဲ့သူများကိုလည်းစုံစမ်းဖော်ထုတ်ပြီးပြပြသားသားနဲ့ထိထိရောက်ရောက်အရေးယူဆောင်ရွက်သွားမှာဖြစ်ပါတယ်။တွေးထိုးလုံဆောင်မှုများနဲ့အကြမ်းဖက်ဖျက်ဆီးမှုများကိုလည်းနိုင်ငံတော်အနေနဲ့လုံးဝသီးခံမှာမဟုတ်ဘဲချက်ချင်းပြင်းပြင်းထန်ထန်အရေးယူဆောင်ရွက်မှာဖြစ်တဲ့အကြောင်းထပ်လောင်းပြောကြားရပါတယ်
။ဒါ့အပြင်ဒီလိုအကြမ်းဖက်လုပ်ရက်တွေကြောင့်နိုင်ငံတကာအလဲမှာမြန်မာနိုင်ငံရဲ့ဂုဏ်သိက္ခာကျဆင်းခဲ့ရပြီးအမုန်းတရားဖြန့်ဖြူးမှုတွေကိုရပ်တန့်အောင်အရေးယူဆောင်ရွက်သွားမယ်လို့လည်းသမရကပြောပါရယ
်မိမိတို့ရဲ့ကိုကျိုးစည်းဝါးကိုရှေ့ရှုပြီးအတ္တကိုရှည်ရန်တင်လှုပ်ဆောင်ကြသူများရဲ့တွေးထိုးလှုပ်ဆောင်မှုများကြောင့်အပြစ်မဲ့ပြည်သူများနာကျင်ခံစားခဲ့ရပြီးနိုင်ငံတကာမှာတိုင်းပြည်ရဲ့ပုံရိပ်နဲ့ဂုဏ်သိက္ခာကိုညှို့နှံစေခဲ့ပါတယ်ဒါကြောင့်ရွေကျက်ရှိရှိနဲ့လူအတိုင်းဝိုင်းများအကြမ်းမှာအမုန်းတရားများပြန့်ပွားပြီးပရိပက္ခဖြစ်အောင်တွေးထူလှုပ်ဆော်ဖန်တီးမှုများတိုင်းပြည်ကိုဖျက်လို့ဖျက်ဆီးပြုတ်လုထားပဲဖြစ်ပြီးလူမျိုးဘာသာမျိုးမိမိတို့လူအဖွဲ့အစည်းတစ်ခုလုံးကိုအနိုင်ရကြောက်ရောက်စေမဲ့လုပ်ရများဖြစ်တဲ့အတွက်ပြပြသားသားကင်တွဲပြီးပြင်းထန်စွာအရေးယူဆောင်ရွက်သွားရမှာဖြစ်ပါတယ
်မကြာခဏဖြစ်နေတဲ့အကြမ်းဖက်မှုတွေကိုမြမအစိုးရအနေနဲ့နိုင်နိုင်နင်းနင်းမထိန်ချုပ်နိုင်ဘူးဆိုရင်မြန်မာဒီမိုကရေစီပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေဟာရှစ်ဆက်တိုးနိုင်မှာမဟုတ်ဘူးလို့မန္တလေးမြို့ကအထူးကြုံတွေကိုအနီးကပ်စောင့်ကြည့်နေတဲ့ HRW နိုင်ငံတကာလူ့ခွင့်ရေးဖွဲ့အာရှရေးရာညွှန်ကြားမှု Brett Adam က VOE ကိုပြောပါတယ
် You know even the people who realize that this is bad for Burma
ဒီလိုအကြမ်းဖက်မှုတွေဟာမကောင်းဘူးလို့မြင်ကြတဲ့သူတွေတောင်ဒီလိုကျူးလွန်မှုတွေကိုရပ်သွားအောင်မလုပ်နိုင်ပါဘူးရခိုင်ပြည်နယ်အပအဝင်တခြားနယ်တွေမှာဖြစ်ခဲ့တဲ့အကြမ်းဖက်လုပ်ရက်တွေမှာလည်းလုံခြုံရေးရဲအင်အားကိုလမ်းမပေါ်တွေမှာချထားတယ်ဆိုပေမဲ့လူအုပ်နဲ့မိရှုဖျက်ဆီးတာတွေကိုတားဆီးတာထိထိရောက်ရောက်မလုပ်ခဲ့ပါဘူး။နောက်ပြီးတေဆုံးခဲ့ရတဲ့သူတွေအတွက်လည်းဘယ်သူတွေကျူးလွန်ခဲ့သလဲဆိုတာကိုဖော်ထုတ်အရေးယူတာမျိုးလည်းမတွေ့ရပါဘူး။ဒါကြောင့်မြန်မာအစိုးရဟာဒီအကြမ်းဖက်မှုတွေကိုတကယ်ပဲရပ်တန့်စီခြင်းသလားဆိုတာမေးခွန်းထုတ်เสียဖြစ်နေပါတယ်။
အခုလိုနိုင်ငံတကာအတိုင်းဝိုင်းကမြန်မာနိုင်ငံရဲ့အခြေအနေတွေကိုစောင့်ကြည့်နေချိန်မှာနိုင်ငံအနှက်မုံတရားပြန့်ပွားရေးကိုပြောင်ပြောင်တင်းတင်းချိုးဖောက်နေသူတွေကိုထိထိရောက်ရောက်နဲ့ထင်သာမြင်သာအရေးယူဖမ်းဆီးတာမျိုးအခုချိန်ထိမရှိသေးဘူးလို့သတင်းစာစီရာဦးစီသူအောင်မြင့်ကထောက်ပြပါဗျာ။
ကျွန်တော်တို့တေချာပေါက်ပြောနိုင်တာတစ်ခုကတော့ရခိုင်ပြည်နယ်မှာစပြီးတော့ဖြစ်ခဲ့စဉ်ကတည်းကဒီနေ့ချိန်ထိဒါအချိန်ကာလတော်တော်ကြာသွားပြီ။နောက်ဟိုရခိုင်ကနေပြီးတော့တဆင်းဆင်းကူးဆက်လာလိုက်တာရှမ်းပြည်တို့ရန်ကုန်တိုင်းတို့ပဲခူးတိုင်းတို့ဒီမန္တလေးတိုင်းတို့အကုန်လုံးအခုမန္တလေးမြို့တော်မှာတောင်ဖြစ်တာပေါ့နော်ဆိုတော့ဒီဟာတွေမှာကျွန်တော်တို့ပေချာပေါက်ပြောနိုင်တာတစ်ခုကတော့အစိုးရကကောင်းကောင်းမကင်တွယ်ဘူးဆိုတာတော့အယံရှင်းလင်းတယ်ဥပမာဒီအမုံတရားနဲ့ပတ်သက်တဲ့ဟာကိုဆိုရင်ဘာမှသွားတော့မှဟိုသွားတို့တာထိတာမလုပ်တော့ပို့ပြီးတော့ဆိုးလာတယ်ပို့ပြီးတော့မှဟိုဥစ္စာဖြစ်လာတာပေါ့နော်ပို့ပြီးတော့မှဟိုကြမ်းတမ်းလာတာပေါ့ပြောတာဆိုတာလှုပ်ဆော်တာတွေကပို့ပြီးတော့ပြောင်ကျလာတယ်
တဆက်တည်းပဲသမရဦးသိန်းစိန်ပြောဆိုခဲ့တဲ့မိကွန်းနဲ့ပတ်သက်လို့လဲသူ့ရဲ့အမြင်ကိုအခုလိုပြောပါရယ
်သမရကကြတော့သူပြောတာအကျင်ကြီးရများနေပြီလေများနေတဲ့ခါကျတော့ဟိုတာမန်ပြည်သူတွေကတော့ဘယ်သူမှဟိုယုံနေဆိုတာသိပြီးတော့မတွေ့ရဘူးဒါတစ်ချိန်နှစ်ချိန်သုံးချိန်လေးချိန်ရှိသွားပြီပေါ့အဲ့တော့ဒီတစ်ချိန်ကြတဲ့ခါကျတော့သူတကယ်မလုပ်ဘူးဆိုရင်တော့ဒါသူ့အတွက်လဲဟိုနာမည်ပြက်စရာဖြစ်မယ်နောက်ဒုတိယတစ်ခုကတော့ခုနတော့ကဒီအမုံတရားလှုပ်ဆော်နေတယ်ဆိုတာက Facebook တစ်ခုထဲမှာမဟုတ်ပါဘူးတကယ်တကယ်ကြတော့စာရွက်တွေနဲ့လည်းကမ်းနာတွေရှိတယ်ပြီးတော့မှ V9 ကြီးတွေထောင်ပြီးတော့မှအဲ့ဒါလုတာတွေရှိတယ်ပြီးတော့မှလူလူထဲမှာတရားပြောင်ပြောင်တင်းတင်းဟောတာတွေရှိတယ်နောက်အဲ့ဒီဟောပြောချက်တွေကိုအတန်ဖိုင်နေဗီဒီယိုဖိုင်နေနဲ့ဓာတ်ပြားတွေနဲ့တဆင့်သေးသေးချာချာဖြန့်ဖြူးတာတွေရှိနေတယ်ရှိနေတဲ့အခါကျတော့အဲ့ဒါတွေအကုန်လုံးကိုအရေးယူဆောင်ရွက်မှုမလုပ်ဘဲနဲ့တော့ဒီမိဘကြီးကပျောက်မသွားဘူး
July la tiye ni ga sa tin phit bwa ka de Mandalay myo ga chan phat patip kha ri ma tan tya shi tu 16 u apa win pau ma 144 nya ma thwet ya a me ko phaw phyat tu su su paw 362 u ko phan si ka de a chaung Mandalay tai yet tat phwe ga pyo ba de lu tat mu na mu na jin sin mu tou mu mi shoe mu ta mu sa ra ri twet tan tya shi tu ri ko do အနာပိုင်တွေကစုံစမ်းနေစေဖြစ်တယ်လို့လည်းသတင်းထုတ်ပြန်ထားတာပါမန္တလေးမြို့ကအကြမ်းဖက်မှုမှာလူနှစ်ဦးသေဆုံးပြီးလူတစ်ဒါဇင်ကျော်ထိခိုက်ဒဏ်ရာရခဲ့ပါတယ်ရှင်